မနေ့ကတင်းင်းနေနေဟာအမျိုးသမီးများတန်းတူညီမျှရင်းနေဖြစ်ပါတယ်။ American ပြည်အောင်စုမှအမျိုးသမီးတွေနဲ့ပေးခွင့်ကိုပြင်ဆင်ရေးဆွဲချက်19အနေနဲ့ဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့68မိနစ်မြောက်နှစ်ပတ်လည်နေ့ပါ။အဲ့ဒီအချိန်ကစလို့များသောအားဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်တိတိကျကျမဲပေးကြလိမ့်ရှိပါတယ်။2016ခုနှစ်အတွင်းအမျိုးသားဥယျာဉ် 63.8 တန်းကသာမဲပေးခဲ့ပေမယ့်အမျိုးသမီးဥယျာဉ် 83.9 တန်းကမဲပေးခဲ့ကြတယ်လို့နိုင်ငံရေးအခမ်းအနားအတွင်းက American မျိုးသမီးများစင်တာကပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးတွေဟာအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရသေးပါ။မျိုးသမီးတွေအနေနဲ့နိုင်ငံရေးအခမ်းအနားမှာတည်တည်ကြွကြွပါဝင်မဲပေးလာကြတာဆယ်စုနှစ်တွေချီကြပြီးဖြစ်ပေမဲ့လည်းအစိုးရဌာနတွေနည်းပညာဆိုင်ရာနယ်ပယ်တွေစီးပွားရေးနယ်ပယ်အပါအဝင်နေရာတော်တော်များများမှာပါဝင်မှုနှုံထားတာတော့နည်းနေသေးတယ်လို့ဆိုပါတယ်။နိုင်ငံတကာလွှတ်တော်ပါလီမန်တွေကိုစောင့်ကြည့်တဲ့ IPU အဖွဲ့ရဲ့စီရင်ကိန်းခန်းတွေအရလွှတ်တော်အတွင်းအမျိုးသမီးပါဝင်မှုနှုန်းဟာအမျိုးသား၄ဦးမှအမျိုးသမီး၁ယောက်နှုန်းသာဖြစ်တယ်လို့ဖော်ပြထားပါတယ်။ American ပြည်အောင်စုမှဆိုရင်ပြည်နယ်ဆိုင်ရာလွှတ်တော်မှာအမျိုးသမီးတွေဟာ 25.4% နှုန်းသာပါဝင်ပြီး American Congress မှာတော့ 20% နှုန်းသာပါဝင်တယ်လို့ Democratic အမျိုးသမီးများအဖွဲ့ Emily's List မှာဖော်ပြထားပါတယ်။အမျိုးသမီးတွေအခုလိုနိုင်ငံရေးဥဆောင်မှုအခမ်းအနားမှာပါဝင်လာတဲ့ပတ်သက်ပြီးဖြူးတုဒေသနာဌာနကသဘောထားကောက်ယူရမှာတော့အမေရိကန်များစုကနှစ်သက်သဘောကျကြပါတယ်။ဆန္ဒသဘောထားပေးသူရဲ့39%ကကွန်ဂရက်စ်မှာဘယ်နိုင်ငံရေးပါတီကအမျိုးသမီးတွေပါဝင်လာတာပဲဖြစ်ဖြစ်စိတ်နှစ်သက်ကြောင်းသဘောထားပေးပါတယ်။